မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတာဟာအလွန်ဆိုးရိမ်ထင်လန့်ပွေရာကောင်းကြောင်းနဲ့ဒါဟာမဟာဗျူဟာအရာရောလူသားချင်းစာနာမှုဆိုင်ရာအရာပါအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအတွဲအကြီးမားဆုံးပြဿနာကြီးတစ်ရပ်ဖြစ်နေတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကတောက်ကြနေမှာနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့အထွေထွေညီလာခံမှာပြောကြားခဲ့ပါတယ
် We are deeply horrified by the continued post-coup violenceand instability in Myanmar.
This is စစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မတည်ငြိမ်မှုတွေဟာအခုတထိဆက်လက်ဖြစ်ပွားနေပြီးဒီအခြေအနေတွေအပေါ်ကျွန်တော်တို့အလွန်ကိုပဲစိုးရိမ်ထိတ်လန့်မိပါတယ်။ဒါဟာအာဆီယံအတွင်းမှာဖြစ်ပွားနေတာပါ။မြန်မာပြည်ကပြဿနာဟာဒီနှစ်ပိုင်းတွေအတွင်းအာဆီယံရဲ့အကြီးမားဆုံးဖြစ်တဲ့မဟာဗျူဟာမြောက်လူသားချင်းစာနာမှုဆိုင်ရာပြဿနာဖြစ်နေတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောဆိုသွားတာပါ။ဆက်လက်ပြီးပြောကြရမှာမြန်မာအနေနဲ့တိုင်းပြည်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုဖော်ဆောင်နိုင်ဖို့အတွက်အာဆီယံဘုံသဘောတူညီချက်900ကိုချက်ချင်းအကောင့်အထည်ဖော်ဖို့မလေးရှားကတိုက်တွန်းပါတယ်လို့လည်းဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်နယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံတက်ရောက်နေတဲ့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးရီနိုမာဆူဒီကလည်းနိုင်ငံတကာချက်ချင်းဒီအသင်း ICRC ဥက္ကဋ္ဌမရီယာနာစပူဂျယ်ရစ်နဲ့တောက်ကြနေကတွေ့ဆုံခဲ့ပြီးမြန်မာအရေးဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းဖို့အာဆီယံဘုံသဘောတူညီချက်900ကိုအကောင့်အထည်ဖော်နိုင်ရေးဆက်လက်စူးစမ်းသွားမယ်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးကပြောဆိုခဲ့ပါတယ်